နာဗိုင်းရပ်စ်ကြောင့်ထိခိုက်ခံစားနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကျွမ်းပြည်တတ်တာကြေးအစီအစဉ်မူပေါင်းတရက်ကို G20 နိုင်ငံတွေကတောက်ကြနေကသဘောတူချမှတ်လိုက်ပြီးဖြစ်ပါတယ်နောက်တဲ့ဇွန်လအထိကျွေးပြည်6လထပ်မံဆိုင်ငံရေးကိစ္စကို G20 နိုင်ငံတွေကပြီးခဲ့တဲ့လကသဘောတူညီထားခဲ့ကြတာပါဒီတစ်ပတ်ထဲကျင်းပခဲ့တဲ့အစည်းအဝေးမှာတော့ G20 အဖွဲ့ဝင်နိုင်ငံတွေကဗန္ဒယေးဝန်ကြီးတွေနဲ့ဘိုဘိုပန်တာဝင်းရှိသူတွေကကျွေးပြည်ပေးဆက်ရေးကာလပြန်လည်ရေးဆွဲသတ်မှတ်ရေးနဲ့ကျွေးပြည်လျှော့ချရေးလှုပ်ဆောင်နိုင်ဖို့ဘုံသဘောတူညီချက်မူပေါင်းတရက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ကမ္ဘာအစည်းအဝေး53နိုင်ငံအနေနဲ့ G20 အဖွဲ့ရဲ့ကျွေးပြည်ဆိုင်ငံရေးအစည်းအဝေးDSSN အောက်ကအဲ့ဒီအစီအစဉ်မှာအကျုံးဝင်မှာဖြစ်ပါတယ်။အခုရရှိတဲ့သဘောတူညီချက်မူပေါင်းဟာသမိုင်းဝင်သဘောတူညီချက်ဖြစ်တယ်လို့ပြည်သစ်စီးပွားရေးဝန်ကြီး Bruno Lamare ကချီးကျူးခဲ့ပါတယ်။ကမ္ဘာအစည်းအဝေး53နိုင်ငံတွေမှာတင်ရှိနေတဲ့ကျွေးမီတွေပြီးခဲ့တဲ့နှစ်က 9.5 ခန်းလုံးမြင့်တက်ခဲ့ပြီးဒေါ်လာ844ဘီလီယံရှိကြောင်းကမ္ဘာဘဏ်ကပြီးခဲ့တဲ့လကထုတ်ပြန်ထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့ကျွေးရှင်နိုင်ငံအများစုက G20 နိုင်ငံတွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချေးငွေပမာဏဒေါ်လာ198ဘီလီယံတိရှိခဲ့ပြီးအဲ့ဒီအထဲတရုတ်တို့ရဲ့ဈေးဝယ်က63ရာခိုင်နှုန်းကျော်ပါဝင်ပါတယ်ခင်ဗျ